ချင်းပြည်နယ်မတူပီမြို့နယ်တွေကရွာတွေကိုစစ်ကောင်စီတပ်တွေကလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ခရဲကနယ်မြေရှင်းလင်းမှုတွေလုပ်နေပါတယ်။အခုချိန်ထိလည်းအဲ့ဒီဒေသတဝိုက်မှာစခန်းချပြီးတော့လှုပ်ရှားနေတဲ့အတွက်ဒေသခံပြည်သူတွေဟာနေရက်မပြောင်းရဲကြပဲဖြစ်နေပါတယ်။နယ်မြေရှင်းလင်းမှုအတွင်းမှာလက်နက်ကြီးလက်နက်ငယ်တွေနဲ့လိုက်ပြီးတော့ပစ်ခတ်နေတာကြောင့်ချင်းရွာ၄ရွာထပ်မင်းရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရတယ်လို့ကိုယ်တိုင်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေက VOA ကိုပြောပါတယ်။ဒီအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်
။ချင်းပြည်နယ်မတူပီမြို့မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်ရင်းတစ်ခုကစစ်သားအယောက်80ကျော်လောက်အော်တိုဘားလာ12ရက်နေ့ကစပြီးတော့မတူပီမင်းတပ်လမ်းမကြီးတစ်လျှောက်ကျေးရွာနေအိမ်တွေရှိရာဖက်လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ပြီးတော့နေမြေရှင်းလင်းနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်ရွာလုံးကျွတ်ဘေးလွတ်ရာထွက်ပြေးတင်းရှောင်နေကြရတယ်လို့ကိုယ်တိုင်ထွက်ပြေးနေကြတဲ့ဒေသခံတွေက VOA ကိုပြောပါတယ်။အဲ့ဒီဒေသတွေဖက်မှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ဇူလိုင်လကုန်ပိုင်းကစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့ပေမဲ့လက်ရှိတိုက်ပွဲမရှိချိန်ခလာရ304တပ်ကနေရွာတွေဖက်ပစ်ခတ်နေတာကြောင့်မနေရဲဘက်နဲ့အကုန်ထွက်ပြေးနေရတာလို့လုံခြုံရေးအရနာမည်မဖော်လို့တဲ့မတူပီမြို့နယ်ချန်ပီယံကဂျေးရွာခံတအူးကပြောပါတယ်
အဲ့လမ်းရှင်းပေါ်ဆက်လာတာနော်အဲ့ဒီထွက်လာတဲ့နောက်ပိုင်းမှာကြီးရွာတွေမှာမရောက်ခင်မှာဘယ်လိုလုပ်တယ်လဲဆိုတော့သူတို့ကအဲ့ဒီကြီးရွာမရောက်ခင်ထမိုင်သုံးမိုင်လောက်အလိုဝနဲ့ဆင်းတော့သူတို့ကစနတ်တဲ့အတကုံလုံးအတကုံ၆အတနတ်တဲ့ဖြစ်ထောက်ပြန်လာအဲ့ဒီအပေါ်အဆုံးမတူဘူးသုံးအခြေဆိုင်၃၄ခါလာရ၃၄ရန်ဆက်လက်နဲ့ကြီးတွေနဲ့သူတို့ကလည်းကြီးရွာတွေကိုဆန်းဆန်းထူတဲ့အဲ့ဒါကြောင့်ကြီးရွာလို့ရကြီးရွာတွေမှာမနေချင်တော့ဘူ
းအဲ့ဒီအခြေအနေတွေကြောင့်မတူဘူးမြို့နယ်မတူဘူးမင်းတပ်လာမကြီးတခြားမှာရှိတဲ့ချန်ပီယံကကြီးရွာချန်ပီယံခကျေးရွာရန်တိန်ကျေးရွာမွန်တုံးကျေးရွာနဲ့မင်းတပ်မြို့နယ်ကမိုင်တပ်အမှတ်80ကလေရွှီကျွေးရွာတို့ကရွာသူရွာသားတွေရွာလုံးကျွတ်တောတောင်ဖက်မှာထွက်ပြေးပုန်းကုန်နေကြပါတယ်။တချို့ရွာတွေမှာဆိုရင်စစ်သားတွေကတပ်ဆွဲပြီးတော့နေအိမ်တွေကိုရှာဖွေတာပစ္စည်းတွေဖျက်ဆီးခိုးယူတာမကကြက်ဝတ်သရိုက်ဆန်တွေကိုလည်းတပ်ဆားကြတယ်လို့လည်းချန်ပီယံရွာသားကပြောပါတယ်
။ရွာတိုင်းရွာတိုင်းမှာသူတို့ကဝန်နာတယ်ဝိတ်တယ်ဝိတ်တဲ့ချိန်မှာသူတို့ကပစ္စည်းလက်ခိုးတယ်သူတို့အိမ်တကားတွေကိုအကုန်လုံးကြိုက်ချိုးတယ်ဒီတော့အဲ့ဒီမှာရှိတဲ့ဟိုဆိုင်ကြီးဂျင်းဆက်ဒီအဲ့လိုမျိုးဆော်လာပြတဲ့တီအိုတွေအဲ့လိုမျိုးစင်သူတို့မလို့ရတဲ့အရာတွေရှင်တော့အကုန်လုံးမသွားတယ်အမလို့မရတဲ့ဒီယိုတွေဟိုထိုင်ခုံစပွဲတွေအဲ့လိုမျိုးဆိုတော့ဖရီဘော့ကတွေပေါ့နော်အဲ့လိုမျိုးစင်သူတို့အကုန်လုံးရခွဲသွားတယ
်အော်တိုဘာဒုတိယပတ်လောက်ခဲကထွက်ပြေးပြီးတော့ဘေးလို့ရပုန်းခိုနေကြတဲ့ဒေသခံတွေမှာထွက်ပြေးစဉ်ယူလာတဲ့ဆန်စီစားတွေကုန်ပြီဖြစ်လို့ထမင်းနှက်မှအောင်တော့မစားနိုင်ကြပါဘူ
းတကယ်ကိုမကင်းတနစားတဲ့အချိန်လေးရှိရပြောင်းစေဝါးရလည်းမရှိဆန်တွေလည်းဟင်းဆိုရင်လည်းမရှိဘူးပြဒီတိုင်းပဲအာဒီလိုပဲအသက်ရှင်ဖို့ကအရေးကြီးတယ်ဆိုတော့လေဒီလိုပဲဖြစ်တယ်လည်းရဟုတ
်ထွက်ပြေးနေကြရတဲ့ရွာသူရွာသားတွေထဲမှာလှသားကလေးငယ်တွေအသက်ကြီးပိုင်းအဖို့အဖွားနဲ့မတန်ဆွားနေလဲပါဝင်ပါတယ်လက်ရှိချိန်မှာယာတီတုတ်ကွေးယောဂကူးဆက်ခြင်းဖြစ်လို့တော်တော်များများဖြာနာနေကြပါတယ
်ဒီလိုအကုန်လုံးအဲ့မှာစီပီရှောင်းနေတဲ့သူတွေတို့ကြာတီတို့ကိုယ်ကုန်ဖြားနေကြတယ်အဲဒါများလို့လည်းခံစားနေကြတယ်
ချင်းပြည်နယ်မတူပီမြို့နယ်အပါဝင်မြို့နယ်ရှိကူမှာစက်တင်ဘာလ23ရက်နေ့ကလေးကဖုန်းလိုင်းတွေလည်းပြတ်နေပါတယ်ဒါကြောင့်အစားအသောက်အကူအညီရဖို့လည်းအခက်အခဲတွေရှိနေပါတယ
်ဒါမဲ့ဘတ်တီလာမဲ့လာတွေမှာဒီလိုကျွန်တော်တို့ကရုံးကန်ရမလဲဆိုပြီးတော့ကြည့်ကြည့်လို့ထူတယ်အားလုံးကဆိုးရင်ကြတာကျွန်တော်တို့ဖက်ကအင်တာနက်လည်းအပေါင်းချက်ခံရတယ်ဖုန်းလိုင်းကလည်းဖုန်းပြောဖို့ကအဲ့လိုမျိုးခဏခဏအပိတ်ခံရတယ်
ချင်းပြည်နယ်တဲကမြို့နယ်တချို့မှာစစ်တပ်ကအင်အားတိုးချဲ့ပြီးတော့တိတက်ခံကာကွယ်ရေးတပ်တွေရှိနေတဲ့နေရာတွေအပေါ်တိုက်ခိုက်မှုတွေလုပ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကထန်တလန်မြို့နယ်တဲကနေအိမ်တွေမီးရှို့ခံရတဲ့အတွက်နေအိမ်160ထက်မနည်းမီးလောင်ကျွမ်းခဲ့တယ်လို့ဖယားကြောင်တို့ကလည်းမီးသည်ပါရွာခဲ့ပါတယ်။အော်တိုဘာ29ရက်နေ့ကမီးလောင်မှုဟာစစ်ကောင်စီတပ်တွေရဲ့လက်ချက်ဖြစ်တယ်လို့တိတက်ခံတွေကစွပ်စွဲထားပေမဲ့အဲ့ဒီမီးရှို့မှုကသူတို့လက်ချက်မဟုတ်ဘူးလို့စစ်ကောင်စီကညင်ဆန်းထားပါတယ်။